ှမ်းပြည်နယ်ရင်းကထိုးစစ်တွေကိုတင်ပြပေးခြင်းပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဗဟိုဌာနချုပ်ကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်နေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်။အောက်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတိုက်ပွဲရန်တပ်ဖို့အတွက်ရည်စူးပြီးတက်ဆုပ်ပေးထားတဲ့နေရာတွေဖြစ်တယ်လို့လည်း SSPP SSA ခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုပါတယ်။ဒါ့အပြင် NCA လက်မှတ်ရေးထိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေအပေါ်မြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့တိုင်းဒေသနဲ့ကိုင်းအဖွဲ့ခေါင်းဆောင်တွေကရှုမြင်နေတဲ့အခြေအနေတွေကိုတော့ BOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ချီတီမြို့နယ်တွင်မှမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။မြမတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်သတ်ဆွဲထားတဲ့နေရာနဲ့ဝမ်ဟိုင်းဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်နေတယ်လို့ SSPP ပြောခွေရဗိုလ်မှူးကြီးဆိုင်လကဒီကနေ့မှ PUA ကိုခုလိုပြောပါတယ်။
အဲ့ပါအနီးတဝက်တောင်ကုန်းတွေမှာတက်ဒီနေရာတွေကိုသူတို့ခုနှစ်နာရီကနေစပြီးတော့ဟိုညနေခီးတော့သူတို့လက်နဲ့ချီးတွေပြစ်ပြီးတော့ပြန်ပြီးတော့တင်းတင်းထန်ထန်တော့ပြန်ဖြစ်တယ်ပါနော်ကျွန်တော်တို့ဖယ်ဖေးတဲ့နေရာတောင်ကုန်းပွိုက်တွေမှာသူတို့တော့ဟိုတက်ပြီးတော့နေရာယူထားပါတယ်နောက်အဲ့ဒီနေရာကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့တက်ပြန်ထားတဲ့နေရာတွေမှာသူတို့ပြန်ပြီးဟိုလက်နဲ့ချီးတွေနဲ့ပါတယ်ပြန်ပြစ်တယ်လေနော်ဒီမောက်ကောင်တက်စခန်းမောက်အဲ့ဒီဝမ်ဟိုင်းနဲ့နမိုင်ခန့်ကွာမှာရှိတဲ့တက်ကနေပြီးတော့လက်နဲ့ချီးနဲ့ဝမ်ဟိုင်းကိုခဲ့တာပါနော်အဲ့ဒီမှာဝမ်ဟိုင်းအဆူမှာရှိတဲ့ဆီဆိုင်တောင်ကုန်းနားလေးမှာနှလုံးလောက်ကျပြီးတော့ပောက်ခွဲခဲ့တယ်ပြီးတော့ကျွန်တော်တို့အဲ့ဒီဝမ်လွေနဲ့မိုက်ဟာဖက်ထိုးဖောက်ဝင်လာတဲ့စစ်ကြောင်းလဲကျွန်တော်တို့ခုခမှုကြောင့်သူတို့နောက်ပြန်ဆုတ်ပြီးတော့အဲ့ဒီတောင်ကုန်းတောင်ကျောတွေမှာခုထက်ကြီးသူတို့ကနေရာယူပြီးတော့တက်ဖြတ်ပြီးတော့ညီဆဲပဲဖြစ်တယ်
ပိုက်ပွဲတွေအတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်နေရာယူထားတဲ့ point 58 point 1186နဲ့ point 339လွယ်ခူတောင်ကုန်းတွေကိုအောက်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ကတော့မနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တပ်မတော်ကနေသိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနောက်ဆုတ်ပေးခဲ့တဲ့နေရာလို့ဝမှုကြီးဆိုင်လက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖက်ဖက်ကိုတုံးတက်ပြီးကျွန်တော်တို့ဖယ်ဖေးလိုက်တဲ့နေရာတွေနော်သူတို့တက်ပြီးတော့ကျင်းပိုက်ဖယ်ဆိုတာမဟုတ်ပါဘူ
းရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ချီတီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့တွေသတ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေအောက်တိုဘာလပထမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးနောက်ပိုင်းနှစ်ဖွဲ့ဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်လိုဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေကြောင့်မိုင်းရှူးမြို့နယ်နဲ့ချီတီမြို့နယ်ထဲကဒေသခံကျေးရွာသား3000ကျော်ဟာစစ်ပေးသိမ်းရှောင်နေကြရပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ပြည်ထောင်စုအစ်အပြစ်ခတ်ရဆွေးရေးဆွေးနွေးတုန်းကတပ်နေရာစုခွာပေးရမယ်ဆိုတဲ့သဘောတူညီချက်မှာပါရှိဘူးလို့လည်းဘူမူကြီးဆိုင်လကအခုလိုဆက်ပြောပါတယ်
ကျွန်တော်ဒီတပတ်သူကြီးချက်ထဲမှာရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်တပ်ဖွဲ့များကိုဝမ်ဟိုင်းတွင်အခြေပြုရေးလက်ရှိဖြန့်ခွဲထားသောနေရာများတွင်ယာယီအခြေပြုနေထိုင်ရန်သဘောတူညီလို့ပါတယ်နော်အဲဒီမှာဝမ်ဟိုင်းအနည်းဒီမကဘူးကျွန်တော်ရှမ်းမြောက်နော်ကျွန်တော်မိုးမြိတ်ခဲရောကျွန်တော်တို့အဲ့ဒီမူဆယ်နန့်ခမ်းခဲရောဒီညီခဲရောနော်ခဲရောဒီဘောခဲရောကျွန်တော်တို့တပ်တွေအများကြီးရှိပါတယ်နော်အဲ့ဒီရောက်ရှိတဲ့နေရာမှာဖြန့်ကွဲနေထိုင်ထားဖို့ကျွန်တော်တို့ဟိုယာယီသဘောတူညီချက်ဖြည့်ထားတယ်လေကျွန်တော်တို့အဲ့ဒီနယ်မြေကိစ္စတွေညတော့ဒီနေရာကနေမကျော်လို့ရဘူးဒီနေရာမှာမနေရဘူးလို့ကျွန်တော်သဘောတူညီထားတာတော့မရှိဘူးကြာ
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဆန်ဘူးကဒုစိတ်တပ်စခန်းကိုနောက်ဆုတ်ဖယ်ရှားပေးဖို့မြန်မာစိုးရကညွန်ကြားချက်ပေးလာပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ6ရက်နေ့ကနေယနေ့ထိနှစ်ဖက်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုကတော့အတိမပြုနိုင်သေးသလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအရာရှိစစ်သည်4ဦးကြဆုံးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်လကပြောပါတယ်။မြန်မာတပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်အရတပ်မတော်ဘက်ကကြာဆုံးထိခိုက်တန်ရရမှုတချို့ရှိခဲ့သလို SSPP SSA ဖွဲ့ရဲ့အလောင်း9လောင်းလက်နက်မျိုးစုံ7လက်နဲ့ခဲယမ်းတွေကိုတင်စီရမိခဲ့ပြီးနေမြေရှင်းလင်းရေးကိုဆက်လက်လှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေအရတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစရေး NCA လက်မှတ်ရေးဆိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေပေါ်မှာမြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့ရခိုင်တပ်မတော်အာရကန်အာမီရဲ့ဒုတိယစစ်ဦးစီးချုပ် ဘူမူကြီးတောက်တာညူသွန်းအောင်ကအခုလိုပြောပါတယ
်တာမန်နဲ့မတူဘူးဆိုတာသူအရင်ဆိုရင်တော့သူတို့ကအဲ့လိုမျိုးကချင်းဒေတာကိုပဲသူတို့ကသိရင်အားတွေပါတယ်နည်းနည်းထိုးတယ်ပြီးရင်တခြားတွေကမှငြိမ်နေတယ်အခုကတော့အဲ့လိုမျိုးမဟုတ်ဘူးအခုစစ်ဖြစ်နေတဲ့ဒေတာတွေအဲ့မှာတစ်ဆိုင်နဲ့တွေပေါ်တော့မှကချင်းဒေတာတွေမှာလည်းသူတို့သိရင်အားတိုးတယ်ပြီးရင်ရှမ်းပြည်အဲ့လိုမျိုးကို SSC ဝိုင်းတို့မှာလည်းအဲ့လိုမျိုးတိုက်ပွဲတွေတည်တယ်ပလောင်ဒေတာတွေမှာလည်းအဲ့လိုမျိုးဒီကျွန်တော်တို့ရခိုင်ဒေတာမှာလည်းဆိုတော့အဲ့လိုတိုင်နေတဲ့တစ်ချိန်လေးချင်းမှာကျတော့အဲ့လိုမျိုးဖြစ်နေတဲ့အနေအထားကိုကျွန်တော်တို့ကတာမန်နဲ့မဟုတ်တဲ့ SSC လှုပ်ရှားမှုဆိုတာကိုဖော်ပြတာခင်ဗျာ
အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ယူကော့ပွဲကိုထိခိုက်မှာကိုစိုးရိမ်ကြောင်းရခိုင်တပ်မတော်ကလည်းဒီကနေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးတဲ့ဖွဲ့တွေပေါ်ထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတော့ KIU ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းချမ်းမြေတပ်မတော် SSPP SSA တောင်းပလောင်တပ်ဖွဲ့ TNL ကိုကတပ်ဖွဲ့တို့အပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်တင်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ